အငယ်ဦးတောင်ခင်ဗျာ UNA လို့ခေါ်တဲ့ညညတော်တိုင်းသားလူမျိုးများမှာပဲအဖွဲ့အနေနဲ့ပေါ့လေလွတ်တော်ကိုယ်စားလှယ်တော်များများလည်းရွေးကောက်ပွဲမှာအနိုင်ရတာတွေလည်းရှိနေပြီဆိုတော့အငယ်တို့ UNA အစည်းအဝေးခေါ်မယ်ဆိုတော့ဘယ်တော့လောက်များဖြစ်မလဲခင်ဗျာ
ကျွန်တော်တို့ UNA အစည်းအဝေးတစ်ခုခေါ်ဖို့အတွက်စဉ်းစားဆုံးသတ်တဲ့အခါမှာလက်ရှိကလွတ်တော်ကိုယ်စားလှယ်လောင်းများကိုလွတ်တော်ကိုယ်စားလှယ်အတည်ပြုဖို့ကျင်းပနေတာကလည်းမပြည့်စုံဘူးဒီလိုကျင်းနာတာကြီးပြီးသွားမှပဲကျွန်တော်ပြန်ပြီးတော့ပုံစံပြီးတော့ဒီနေ့အစည်းအဝေးတစ်ခုခေါ်ဖို့ရှိပါတယ
်အငယ်တို့ AMB ပါတီကရော SND ပါတီကရောနောက်တကဇူမီတို့လိုအငယ်တို့နဲ့မိတ်ဖက်ပါတီတွေပေါ့လေလွတ်တော်ကိုယ်စားလှယ်လောင်းတော်တော်များများလည်းဒါရွေးကောက်ပွဲအနိုင်ရတာတွေရှိတယ်ပေါ့လေလွတ်တော်ထဲမှာရောက်မယ်ဆိုလို့ရှိရင်ရောအငယ်တို့ဘလို့ရှေ့ဆက်ပုံဖော်ဖို့များရှိမလဲဗျအ
တိအကျတော့ကျွန်တော်တို့ပါတီမှာဆက်မတာရဲ့ဘဝကရှိပါတယ်အဓိကအရပ်ပြည်ထောင်စုအရင်နဲ့ပတ်သက်လာရင်ကျွန်တော်တို့ကတခိုင်းဒီနယ်မှာကိုယ်ပိုင်ကြားဆောင်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကြားဖို့နောက်အဲ့လိုဒီနယ်ရင်းနဲ့ဆွဲဆွဲပြည်ထောင်စုတို့တောင်ဖို့ဒီဖင်စီကြားဖို့ဒီဖင်ရင်းရဲ့ကိုပေါ်ဆောင်ဖို့စသည်စသည်မူဝါဒတွေကိုလွတ်တော်ထဲမှာတခိုင်းမျိုးသားပါတီကကိုယ်စားလှယ်လောင်းများအပြင်ရှန်တိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဆိုမီ National Congress တို့ပါတီတွေနဲ့ပူးပေါင်းဆောင်ရွက်အမှဖြစ်ပါတယ်ဒါဖြင့်ဒီလိုအဓိကချတဲ့ပြည်ထောင်စုအရေးတိုင်းရင်းသားအရေးတွေကိုစောင့်ရတဲ့အခါမှာအခြားအဖွဲ့အစည်းများနဲ့လည်းလက်တွဲပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်အခြားအဖွဲ့အစည်းများနဲ့ပူးပေါင်းလက်တွဲမယ်ဆိုတော့အခုဆိုလို့ရှိရင် NLD ပါတီဆိုလို့ရှိရင်လည်းဒါ landslide ရတဲ့အနေအထားမျိုးအခြေအုံဖြစ်နေပြီပေါ့လေအဲ့တော့ NLD နဲ့ကောအင်္ဂေတို့ပူးပေါင်းမဲ့အနေအထားမျိုးရှိမလားဘယ်လိုဆက်ပြီးလှုပ်ဆောင်သွားမလဲအင်္ဂေတို့သဘောထားကဘယ်လိုများရှိနေမလဲ
NLD ကတော့ကျွန်တော်ကတော့အဲ့ဒီအဲ့ဒီဘုရားတကန်ဒီမိုကရေစီအဖွဲ့ချုပ်ဆိုမီမော်မျိုးသားဒီမိုကရေစီပါတီဒီပါတီတွေကတော့တောက်လျှောက်အနေနဲ့ CRPP ကိုလက်တော်ကိုစားသူကော်မတီတုံးကဆွေးနွေးကြတာတွေရှိပါတယ်အခုအနေနဲ့ကြားစားနိုင်ရပြီးတော့သမဟာကိုလည်းပဲတင်နိုင်တဲ့အနေထားအစိုးရလည်းဖွင့်နိုင်တဲ့အနေထားရှိနေတော့အနေနဲ့အစိုးရဖွင့်လာတဲ့အနေထားမျိုးကိုကျွန်တော်တို့နေနေရတယ်အဲ့လိုအနေအထားမျိုးမှာတခိုင်းအမျိုးသားပါတီရဲ့မူဝါဒဒွေနေရဲ့မူဝါဒတွေကိုခြေခံပြီးတော့ရှင်းဆက်ပြီးတော့နိုင်ငံရေးခရီးကိုသွားမဲ့အနေအထားနဲ့ဘယ်လိုပဲဖြစ်ဖြစ်ပထမဆုံးအနေနဲ့ဒွေနေစီဝေးခုံမဲ့ဆွေးနွေးမယ်ပြီးရင်တော့ကျွန်တော်တို့ NLD နဲ့ဆွေးနွေးမယ်သဘောထားရှိပါတယ
်အငယ်တို့ဒီ UNA ဆိုတာကလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ထားတဲ့ဖွဲ့စည်းတွေဆိုတော့လေဒါမဲ့နိုင်ငံရေးအခင်းကျင်းမှာပေါ့လေ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လို့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာဖို့နောက်တစ်ခါပြည်တွင်းငြိမ်းချမ်းရေးကိစ္စတွေပေါ့လေအဲ့အရေးကိစ္စတွေကိုဘယ်လောက်အတိုင်းအတာတိများအောင်အောင်မြင်မြင်နဲ့အကောင့်တွေဖော်လာနိုင်မယ်လို့ရောအငယ်တို့အနေနဲ့ယူဆလဲဗျအ
ဲပြည်တွင်းငြိမ်းချမ်းရေးကတော့မဖြစ်မနေလုပ်ရမယ်တာဝန်တစ်ခုဖြစ်ပါတယ်အဲ့ဒီအစိုးရအနေနဲ့ကလည်းပဲဒီပြည်တွင်းငြိမ်းချမ်းရေးကိစ္စကိုမဖြစ်မနေဆောင်ရွက်ရမယ်တာဝန်တစ်ခုအနေနဲ့ပြောချင်ပါတယ်အဲ့တော့လက်ရှိအခြေအနေမှာအစီလက်မှတ်ထိုးထားပေမဲ့တိုင်းရင်းသားလက်နက်အဖွဲ့၈ဖွဲ့လောက်ကပဲလက်မှတ်ထိုးထားတယ်။အဖွဲ့၁၀ကျော်လောက်ကလက်မှတ်မထိုးသေးဘူး။အစီလက်မှတ်ထိုးတဲ့နေရာမှာဒီပြည့်စုံတဲ့အနေအထားမျိုးမရှိဘူး။အဲ့တော့ဒါကိုလည်းပဲလာမယ်အစိုးရအနေနဲ့ဆက်ပြီးတော့အကောင့်တွေပေါ်ဖို့လိုပါတယ်။အားလုံးလက်မှတ်ထိုးပြီးတည်ထိုင်အောင်နိုင်ငံရေးဆွေးနွေးပွဲမှာတိုင်းရင်းသားများနဲ့သာသာသာဖြစ်ဖို့ဆွေးနွေးပြီးတောင်းဆိုတူထောင်ဖို့ကိစ္စများကိုတက်လာမယ်အဲ့ဒီလိုရသည်မဖြစ်မလေဆောင်ရရမယ်သဘောရှိတယ်အခု SND ဒီကံမျိုးသားပါတီဆိုပြီး National Congress လို့ပါတီများနဲ့တော်လည်းကောင်းအပြည့်ရတိုင်းရင်းသားလည်းနဲ့ကံအဖွဲ့အစည်းများနဲ့တော်လည်းကောင်းဆွေးနွေးညှိနှိုင်းပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ်
အငယ်ဦးရတော်ခုလိုပြကြပြတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်